စီတီမာဒီဇေရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်မှာအင်တာနက်ဒေတာသုံးဆွဲမှုယာယီဖြတ်တောက်လိုက်တဲ့အတွက်ဒေတာခန့်တွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်တိုင်းရင်းသားလွတ်တကိုင်ဖွဲ့အေအေတို့အကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့အစောပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်တင်မော်တစ်စင်းအတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကစီးရဲနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအေကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ။ကိုင်းပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MPD နဲ့တယ်လီနော်အင်တာနက်ဒေတာဝန်ဆောင်မှုတွေကိုရည်ရည်ရဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသူဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါ။ဘူတီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းချူကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်ဆောက်ရကြတယ်လို့ပြောပါတယ်။
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနှစ်မြို့နယ်ပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ချက်ခင်လိုက်ရပြီဟူပါလေအဲအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနှစ်မြို့နယ်ပေါ့နော်ပူတီတော်ပေါင်းတော်ရစ်သေးတော်ပုံကျော်နေပြကြောက်တော်မြောက်ဦးပေါ့ဒီဆက်သွယ်ဝန်ထမ်းလာကြနေတခါလေးဦးစွာလောက်တာခင်နေသူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲလိုလောက်တာလို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်ပြည်သူလူထုအများကြီးတုံးနေရကဘာကြီးနဲ့အဆက်တွေဖြစ်လိုက်တယ်လို့ပဲဖြစ်တယ်ဒီဆက်သွယ်ကွန်ရကြီးဟာကျွန်တော်ပြည်သူအပူလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အဆက်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေယာယီဖြတ်တောက်ဖို့ညွှန်ကြားတဲ့ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနက VOA ကဆက်သွယ်ချက်ပေးမယ်လေဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူးအင်တာနက်လိုင်းဖြတ်တောက်မှုနဲ့ပတ်သက်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စီရေလှုပ်ရှားမှုတွေ၊လူခွေရေးချိုးပေါက်မှုသတင်းတွေ၊အင်တာနက်လူမှုကွန်ရက်တွေကနေတည်းကပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါတယ်ဒေသတွင်းမှာကူညီပေးရေးလုပ်ငန်းတွေလုပ်ကနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုစစော်ထုံးကတော့လက်နက်ကန်တိုက်ပွဲတွေနဲ့စံနာမှုကူညီတွေလိုအပ်နေတဲ့အချိန်မှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ
်ဒီမိုကရေစီဆိုတဲ့ခက်မှာတော့ဒါလုံခြုံရေးဖိုက်တဲ့တိကျတော့မဟုတ်ဘူးပေါ့နော်ဒါကကြတော့ဒီမိုကရေစီစင်းနေနေမကန့်ညီဘူးဒါတော့ဒီဒီတိုင်းလည်းတော့တင်းချင်းနဲ့ယာယီပိုင်ခွင့်ပတာဒီကိုလည်းပြင်ဆင်လိုက်တယ်သူပေါ်လည်းဒီလိုပဲကျွန်တော်မြင်နေတယ်ဒီလိုနဲ့ဒါစဲရင်အပေါ်ကလည်းသူကကနိုင်လို့ဒီလိုတော့ကျွန်တော်မြင်နေတယ်
အခုလိုအင်တာနက်လိုင်းဖြတ်တောက်ထားမှုကြောင့်ဒေသတွင်းခက်ခဲရှိလာမဲ့အခြေအနေကိုရခိုင်ပြည်နယ်သုတ္တော်ကနေတစ်ဆင့်တင်ပြသွားမယ်လို့လည်းသုတ္တော်ဥက္ကဆာဦးစံကျော်လှကပြောပါတယ်
။ဒီလိုရေနံနံရေလူမှုရေရှိတာပေါ့အလို့ကိုယ်စီစစ်စစ်ဘူကစားသွားဖို့လာဖို့ကစားပြောင်းပြောင်းဆက်တွေ့ဖို့ကစားအလို့ဆက်ကြည့်ကြရတယ်။အင်တာနက်လိုင်းကိုတကယ်လည်းအဲ့ဒီလိုကျွန်တော်တို့သုတ္တော်ကတော့ကျွန်တော်တို့တောင်းဆိုရမှာပေါ့။ဘာမလို့ဖို့တော့ကျွန်တော်တို့ကတရားမပြောရမှာပဲ
။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တပ်မတော်ရေသတင်ပေါ်တစ်စင်ပြစ်ခတ်ဆိုင်ဆိုင်ခံရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းက PUA ကိုပြောပါတယ
်စစ်တွေကကျွန်တော်စိုက်ရိုးကြချောင်းအဝမှာကြောက်ခါထားတယ်ကျွန်တော်တပ်မတော်ကြီးအဖွဲ့တမောတစ်စင်ကိုဒီကျန်းတဲ့တောင်းနေတယ်လက်ကုံးသွားပြီးဆွဲလာတာတရားခွန်မီကရှော့တိုက်ထုံးနဲ့လာပြစ်ပါတာရှိတယ်စစ်တမောကအီကယ်ကလေးကဖြည့်ကွက်ထားတဲ့တမောပေါ့ဒီကနေ့ရှိရဲ့ဘလို့စစ်ပြီး
ဒီတိုက်ခိုက်မှုကြောင့်တပ်မတော်ရင်ရင်ကိုယ်တိုင်ပိုင်းအနေနဲ့ထိခိုက်ပျက်စီးသွားပြီးစစ်တီတချို့ထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်ကလတန်မြေဝနေစိုက်ရိုးကြချောင်းမှာရန်နာထားတဲ့ရေသက်ပိုင်းဆွဲတင်မော်တစီတိုက်ခိုက်ခံရပြီးတပ်မတော်ကလည်းလက်လက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိခဲ့တယ်လို့အနောက်တကားလေကြအကူကြီးဆက်ဆောင်ရေးအဖွဲ့ကောင်းဆောင်စစ်တွေမြုပ်ကန်ဦးအောင်သေးကပြောပါတယ
်ဒီနေ့မလဲပတ်ပေါ်တော့ကလတန်မြေအဝလည်းဒီအိမ်နာမှာရေသက်စခန်းရှိတယ်အဲမှာရေတင်မော်တွေပါလို့ရှိတယ်လေရေသက်တင်မော်ကိုပြစ်ခတ်ခံရတဲ့ရေသက်ကနေပြန်ပစ်လို့ဒီမှာရော်တဲမှာတော့လက်လက်ကြီးကြီးရတွေပါတယ်ကြားတဲ့အင်တွေလည်းရှိတယ်ကြီးတော့ရော်လို့ခေါ်တယ်အဲရော်အဲရော်မှာမလဲပိုင်းတော့ interesting official ဖြစ်တော့ကျွန်တော်တို့ကြားမိတာပဲကြာ
ဒီကိပိနယ်တွင်းကစစ်စင်ရေးတွေတွင်အရသာတည်ဆုံမှုတွေဖန်စီမှုတွေပါဝင်လူခွေရေးချိုးပေါက်မှုတွေကျူးလွန်နေကြောင်းစွပ်စွဲခံနေရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်အရစုပ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ